ဂါဇာကမ်းမြောင်ဒေသကပြင်းထန်တဲ့လေကြောင်းတိုက်ခိုက်မှုကိုချက်ချင်းရပ်ပစ်လိုက်ဖို့အစီအစဉ်မရှိသေးဘူးလို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နိုက်တန်ယာဟုကတနင်္ဂနွေနေ့မှာပြောပါတယ်။အစ္စရေးတိုက်လေယာဉ်တွေကအဆောက်အုံ၃ခုကိုဖြိုချခဲ့ပြီးလူအနည်းဆုံး42ဦးသေဆုံးခဲ့ရပြီးနောက်နိုင်ဝမ်အကြမ်းမှနေတန်ယာဟုကအခုလိုပြောဆိုလိုက်တာပါ။အင်အားပြည့်နဲ့တိုက်ခိုက်မှုတွေဆက်ရှိနေဦးမှာဖြစ်သလိုနိုင်ငံကောင်ကဂျာဝင်စစ်ဆေးမှုတွေလုပ်နေပေမဲ့လည်းတိုက်ခိုက်မှုကချက်ချင်းရပ်သွားမှာမဟုတ်ဘူးလို့အမေရိကန်ရုပ်သံ CBS ရဲ့ Face the Nation အစီအစဉ်မေးမြန်းခန်းမှာနေတန်ယာဟုကပြောသွားပါတယ်။ Israel မြို့တော်ဂျေရုဆလင်ကိုဟားမတ်စစ်သွေးကြွတွေကအကြောင်းမဲ့တိုက်ခိုက်နေတယ်လို့သူကဆွဆွဲပါတယ်။စနေနေ့ကဂါဇာဒေသမှာ AP အပါဝင် Al Jazeera သတင်းဌာနနဲ့အခြားလူနေတိုက်ခန်းရုံးခန်းတွေပါဝင်တဲ့ဆန္ဒထအဆောက်အုံကို Israel ကဖျက်ဆီးဖြိုချခဲ့တာကိုတော့နေတန်ယာဟုကကာကွယ်ပြောသွားပါတယ်။ဒီတိုက်ခိုက်မှုမှာတဦးတယောက်မှထိခိုက်ဒဏ်ရာမရခဲ့ဘူးလို့သူကဆိုပါတယ်။ဂါဇာဒေသမှာရှိတဲ့ဟားမတ်စ်ခေါင်းဆောင်အယ်ဆင်ဝါရဲ့နေအိမ်ကိုတနင်္ဂနွေနေ့အစောပိုင်းမှာ9ရက်မြောက်အဖြစ်အစ္စရေးကဘုံကျဲခဲ့ပါတယ်။ဘုံကျဲချိန်မှာဆင်ဝါတယောက်နေအိမ်ထဲမှာရှိမရှိဆိုတာမသိရသေးပါဘူး။သူဟာဟားမတ်စ်ရဲ့အခြားထိပ်ပိုင်းခေါင်းဆောင်နေနဲ့အတူပိုးအောင်နေပုံရတယ်လို့ AP သတင်းကရေးပါတယ်ခင်ဗျာ။